ကယင်မျိုးသားအစီအုံရဲ့ဒုဥက္ကဋ္ဌဟောင်းကယင်မျိုးသမီးအစီအုံရဲ့အထွေထွေတွေးမှုချုပ်ဟောင်းနော်စီဖိုရာစင်ဟာဇူလိုင်လ24ရက်နေ့မှာထိုင်းနိုင်ငံမက်ဆရင်းမြို့ကနေအိမ်မှာတရင်ကင်ဆာနဲ့ကွယ်လွန်သွားခဲ့တာပါသူမဟာ2023ခုနှစ်ကစပြီးကင်ဆာရောဂါဖြစ်တာကိုစတင်သိရှိခဲ့ရပြီးတဲ့နောက်တစ်နှစ်ခွဲကျော်အတွင်းမှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးမိသားစုနဲ့နှီးဆက်တဲ့ကယင်သတင်းဌာနရဲ့ဒါရိုက်တာနဲ့အက်ဒီတာချုပ်Nampoke ကအခုလိုပြောပါတယ
်မနစ်က2023ခုနှစ်စံပိုင်းလောက်မှာအဲ့ဒါငယ်ငယ်လေးအချိန်ကြီးကထူးခြားနေတော့ဒီကတော့ဆစ်လိုက်တာပေါ့နော်ဒီကစီရတိုက်တင်းတယ်ဒီကတော့ဆစ်လိုက်ရတာကြတော့အဲ့မှာမှဒီကင်ဆာဖြစ်မှပြီးသွားပြီးတော့အဲ့မှာအဆင်ပြေဖြစ်နေပြီပေါ့နော်အဲ့လိုဖြစ်နေဖြစ်တော့အဲ့ဒီဒီမိုလီတင်းပြီးတော့အဲ့လိုမျိုးစူးစမ်းမှုခံကြဖြစ်တယ်ပေါ့အမိုင်ဒီကစားကြတော့ပြောမှမဆိုတော့ကျုပ်ကလည်းအချိန်ကြီးရတော့ဆက်မကတစ်နှစ်ဆယ်ကျော်လောက်ပြီးသွားလိုက်ရတာပေါ့နော
်ဖရိုနော်စီဖိုရာစင်ဟာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်စစ်ဦးစီးချုပ်ဟောင်းနဲ့ကရင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောတံမလာဘောရဲ့သမီးဖြစ်ပြီးမွေးချင်း၈ဦးနဲ့၄ဦးမြောက်ဖြစ်ပါတယ်ဖရိုနော်စီဖိုရာစင်ဟာပညာရေးအမျိုးသမီးနဲ့ကလေးတငယ်စတဲ့လုပ်ငန်းတွေအပြင်ကရင်အမျိုးသားအစည်းအရုံး KNU ရဲ့ထိပ်တန်းကောင်းဆောင်နေရာတွေကိုတာဝန်ယူခဲ့သူဖြစ်တယ်လို့လည်းပြောပါတယ်
။ညာရေးဆန်းကလည်းကျောင်းဆရာမပေါ်ွားကတခါအမျိုးသမီးနဲ့ကလေးတွေအရေးအရာကိုဥဆောင်ပြီးလုပ်ခဲ့တဲ့ဟိုအမျိုးသမီးကောင်းဆောင်ဖြစ်ခဲ့တယ်။ပြီးရင်လည်းဒီမှာနိုင်ငံအမျိုးသမီးဖွဲ့ချုပ်ဒီမှာနိုင်ငံဒီမှာဆိုလို့ရှိရင်ဖားပြီးတော့တည်ထောင်တော့လည်းပါဝင်ခဲ့တယ်လို့ဒီရဲ့စပါတိအဖွဲ့ဝင်တွေမှလည်းဖြစ်ခဲ့ရပါတော့။ဆိုတော့ဆက်ထဲမှာပဲဆိုတော့ဖြစ်ကလူမှလည်းအထောင်ခုနှစ်ကလေးကဒီသုံးကြိမ်မြောက်ဖြစ်လူမျိုးလာဆံမှာသူအခြေတွင်းမှုနဲ့ရေးပောက်ခံရတယ်ဆက်တန်းတူပေါ့နော်2008အထိပေါ့ဆိုတော့2008အထိသူရေးပောက်ခံရတယ်ဆိုတော့အဲ့2008မှာကျင်းပတဲ့ဒီ KNU ရဲ့ဆက်လူမျိုးမြောက်မျိုးလာဆံပေါ့နော်အဲ့မှာကျတော့အော်ဒီတော့စီဂူရာစီအောင်ဒါ KNU ရဲ့အခြေတွင်းမှုတုံးနေတဲ့ရေးပောက်ခံရကြတယ်ပေါ့
ဖဒိုနော်စီဖိုရာစင်ဟာကွယ်လွန်ချိန်မှာအသက်69နှစ်ရှိပြီးသူမရဲ့ဇာပနာကိုလာမဲ့စနေနေ့ဇူလိုင်လ28ရက်နေ့မှာထိုင်းနိုင်ငံမင်းစရင်းမြို့မှာပဲကျင်းပမယ်လို့သိရပါတယ်ရှင်။